တရုတ်နိုင်ငံဟာကြီးရေလေးနီလန်းသုံးခုစလုံးကနေနျူကလ িয়ার တိုက်ခိုက်မှုလုပ်နိုင်မှုကြိုးစားနေတာနဲ့အမျှနျူကလ িয়ার လက်နက်ပိုင်ဆိုင်မှုဟာလာမယ့်ဆယ်စုနှစ်တွင်အနည်းဆုံးနှစ်ဆတိုးလာမယ်လို့အမေရိကန်ပန်တဂွန်စစ်ဌာနချုပ်ရဲ့အစီရင်ခံစာအသစ်တစ်ခုမှခန့်မှန်းထားပါတယ်။2049ခုနှစ်မှာအမေရိကန်စစ်အင်အားနဲ့တန်းတူဖြစ်ဖို့တချို့အပိုင်းတွေမှာကြော်တက်နိုင်ပြီးအင်ဒိုပစိဖိတ်ဒေသအင်အားကြီးနိုင်ငံဖြစ်လာဖို့ကြိုးပမ်းမှုရဲ့တစ်စီတစ်ပိုင်းအနေနဲ့တရုတ်နိုင်ငံဟာသူ့ရဲ့နျူကလ িয়ার တပ်ဖွဲ့ကိုခင်မိစေဖို့နဲ့တိုးချဲ့ဖို့လှုံ့ဆော်နေတာဖြစ်တယ်လို့ပန်တဂွန်အစီရင်ခံစာကဆိုပါတယ်။တရုတ်စစ်အင်အားဆိုတဲ့နှစ်ပတ်လည်အစီရင်ခံစာကိုပန်တဂွန်ကကွန်ဂရက်လွှတ်တော်ကိုပေးပို့တာဖြစ်ပြီးအင်္ဂါနေ့ကထုတ်ပြန်ခဲ့တာပါ။တရုတ်နိုင်ငံမှာလက်ရှိအားဖြင့်နျူကလ িয়ার ဒေဖူခန့်မှန်းချက်200ကျော်ကျော်လေးရှိပြီးအဲ့ဒီအထက်မှာအမေရိကန်ပြည်ထောင်စုအထိရောက်အောင်ပြင်နိုင်တဲ့ပဲ့ထိန်တုံးကြီးတွေမှာတက်လို့ရတဲ့ဒေဖူတွေပါပါတယ်လို့အစိုးရကစားမှဖော်ပြထားပါတယ်။တရုတ်ပိုင်နျူကလ িয়ার ဒေဖူအရေးအတွက်အတိအကျကိုပန်တဂွန်စစ်ဌာနချုပ်ကထုတ်ပြန်တာဒါပထမဆုံးအကြိမ်ဖြစ်တယ်လို့ဒုလက်ထောက်ကာကွယ်ဝန်ကြီးချတ်ဆပရဂီယာကသတင်းထုတ်တွေကိုဒီသတင်းပတ်တွင်ပြောခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကပိုင်ထားတဲ့လက်ရှိအသုံးပြုနိုင်တဲ့နျူကလ িয়ার ထိပ်ဖူးကခန့်မှန်းချက်3800ရှိတာကြောင့်တရုတ်ကအများကြီးတာပါတယ်။အမေရိကန်ရေငုပ်သင်္ဘောတွေနဲ့လေယာဉ်တွေကနေနျူကလ িয়ার လက်နက်နဲ့တိုက်ခိုက်နိုင်တယ်လို့ကိုမော်ကနေနျူကလ িয়ার ထိပ်ဖူးတက်တိုက်ချင်းပစ်ပဲ့ထင်တုံးကြီးတွေနဲ့လည်းတိုက်ခိုက်နိုင်ပါတယ်။တရုတ်ကတော့လေကြောင်းကနေနျူကလ িয়ার တိုက်ခိုက်မှုလုပ်နိုင်စွမ်းမရှိသေးပါဘူး။ဒါပေမဲ့လည်းနျူကလ িয়ার ဘုံးသက်ဆောင်နိုင်ပြီးလေထဲမှာတင်စီဖြစ်နိုင်တဲ့ H6N ဘုံးကျဲလေယာဉ်ကိုတရုတ်ပြည်သူ့လူမျိုးရေးတပ်မတော် PLA ကပြီးခဲ့တဲ့နှစ်မှာလူသေးရှင်ကြားထုတ်ပြထားတယ်လို့ပန်တဂွန်စစ်ဌာနချုပ်ကပြောပါတယ်ခင်ဗျာ။